ဆီးရီးယားခြေဆိုင် IS အကြမ်းဖက်အဖွဲ့အတွက်ပါကစ္စတန်နိုင်ငံတွင်းမှလူသစ်စုဆောင်ရေးလှုပ်ဆောင်နေတဲ့စစ်သွေးကြွ၈ယောက်ပါအဖွဲ့တစ်ခုကိုဖမ်းဆီးမိခဲ့ကြောင်းပါကစ္စတန်အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့လဲဖြစ်လူဦးရေများတဲ့ပန်ချက်ပြည်နယ်ရဲ့မြို့တော်လဲဖြစ်တဲ့လာဟောမှာညဘက်စစ်စင်ရေးအတွင်းအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးတပ်ဖွဲ့တွေကစစ်သွေးကြွတွေကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ကြာတာပရင်းတွေကတရားဝင်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။လက်ကင်ဖုန်းတွေ၊ laptop ၊ computer တွေနဲ့ IS အဖွဲ့အတွက်ဝါဒဖြန့်ချီရေးပစ္စည်းတွေကိုလည်းသိမ်းဆည်းမိခဲ့တယ်လို့အာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ဖမ်းဆီးခံရတဲ့စစ်သွေးကြွတွေဟာဆီးရီးယားနိုင်ငံအပြင်ပါကစ္စတန်နဲ့နယ်ချင်းထိစပ်နေတဲ့အိန္ဒိချင်းအာဖဂန်နစ္စတန်နဲ့ဒီအီရန်နိုင်ငံတွေစီကိုတရားမဝင်ပို့ဆောင်ပေးဖို့လူငယ်မျိုးသားတွေကိုစုဆောင်းနေကြတာဖြစ်ပါတယ်။သူတို့အနေနဲ့တိုက်ခိုက်ရေးသမားအများအများကိုဆစ်လွတ်ခဲ့ပြီးဖြစ်တယ်လို့နောက်ထပ်တတုတ်ကိုလည်းပို့ဖို့ဆင်သင့်ဖြစ်နေပြီဆိုတဲ့အကြောင်းစစ်စစ်မေးမြန်းသူတွေကိုဝန်ခံခဲ့တယ်လို့အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးဌာနကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့နှစ်နဲ့အတွင်းမှာဒီမြို့တော်တော်များများမှာလှုပ်ရှားနေတဲ့ IS စစ်သွေးကြွရွာနဲ့ယာနဲ့ချီကိုလည်းဖမ်းဆီးမိခဲ့ပေမဲ့ပါကစ္စတန်နိုင်ငံတွင်းမှာတော့ IS အဖွဲ့အစည်းနဲ့ဒီစုစည်းပြီးတော့အခြေစိုက်တာမျိုးမရှိဘူးလို့ပါကစ္စတန်အစိုးရတာဝန်ရှိသူကပြောဆိုခဲ့ပါတယ်ရှင်။